ကမ္ဘာမှာနိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပညာရေးကအရေးကြီးလာပါတယ်။ကျန်းမာမှပညာသင်ကြားနိုင်ပြီးပညာနဲ့အမှန်အမှန်ခွဲခြားချင့်ချိန်နိုင်တဲ့အသိပညာရှင်အတတ်ပညာရှင်တွေရှိမှလည်းနိုင်ငံထွန်းကားပါမယ်။ပညာရေးဟာလူတစ်ယောက်ကိုတောင်းရင်ယူတော့အောင်လေ့ကျင့်ပေးတာမို့ကျောင်းစနေတဲ့အရွယ်ကစလို့ကျောင်းတက်ရမယ်တာပဲစတင်ထမ်းဆောင်ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာရောပြိပက္ခဖြစ်ပွားနေတဲ့တခြားနိုင်ငံတွေမှာပါကလေးတွေတက်เสียကျောင်းမရှိကျောင်းပြောက်နေကြပါတယ်ပြောရတဲ့ကျောင်းတွေတဲ့တက်ခိုက်ခံရတာကရှည်ဆုံးကပါဝင်တာပါ2021အစ်စ်အာနာမသိငင်မှာကျောင်းတွေအတိတ်အခိုက်ခံရတဲ့သတင်းအလွန်ရှားတဲ့မြန်မာနိုင်ငံဟာ2022နဲ့23မှာကျောင်းတွေအတိတ်အခိုက်အခံရဆုံးနိုင်ငံစည်းရင်းဝင်ဖြစ်ရပါတယ်။ဒါကိုပညာရေးအတိတ်အခိုက်ခံရမှုကာကွယ်ရေး GCPE က2024ပညာရေးတိုက်ခိုက်ခံရမှုလေ့လာချက်စာရန်းရေးသားတဲ့သုတေသီ Jeremy Marsden က
Ukraine and Palestine were the countries most affected by attacks on schools, followed by Burkina Faso, Democratic Republic of the Congo, and Myanmar.
Ukraine and Palestine ကအကြောင်းတွေအများဆုံးတိုက်ခိုက်ခံခဲ့ရပြီးဒီနှစ်နိုင်ငံပြီးရင် Burkina Faso, Congo နဲ့မြန်မာနိုင်ငံတို့အများဆုံးတိုက်ခိုက်ခံရပါတယ
်။ဒီနိုင်ငံတွေကအရာနဲ့ချီတဲ့အကြောင်းတွေချင်းချောက်ခံရ၊ဖောက်ထွင်းခံရ၊မိရှုခံရ၊ဖောက်ခွဲခံရ၊ကြီးထိမှန်ရ၊ဒါမှမဟုတ်လေကြောင်းကတိုက်ခိုက်ခံရတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာ2021 February ကစလို့ကျင်းကျရေးဆိုင်ရာအဆောက်အုံ194ကြိမ်တိုက်ခိုက်ခံရပြီးအချို့နေရာတွေဆိုအကြိမ်ကြိမ်အတိုက်ခံရတယ်လို့မြန်မာ Witness သုတေသနအဖွဲ့ကဒီနှစ် July မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းဖော်ပြဘူးတာပါတက်စရာကြောင်းလည်းမရှိလက်နှစ်တန်းလေရင်တန်းဘုံကျဲတန်းနေကြအိုးပြစ်အိမ်ပြစ်မိဘတွေနဲ့အတူအသက်လူပြေးရတဲ့ကလေးတွေအသက်ကလည်းရက်တက်နေတာမဟုတ်တဲ့အတွက်ပြိပက္ခရှေးချလာတာနဲ့အမျှအသက်ကကြီးလာပြီးဆမတက်တဲ့ဘဝတွေနဲ့ရင်ဆိုင်ရပါတယ်ဒီလိုမျိုးတိုက်ခိုက်ခံရတာမျိုးပဲသာမန်ဘဘေးရနယ်တွေကြောင့်ကျောင်းတက်ရဲ့ပျောက်သွားတဲ့ကလေးတွေလည်းရှိပါတယ်ကျောင်းမတက်ရရင်လူပအောင်တက်မကောင်းဘူးလို့အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Climate Reality Project အစီအစဉ်ညွှန်ကြားရေးမှု Regina Valdez ကပြောတာပါ
And when this happens as a collective the outlook for that societyis not good and we know in particular that
ကျောင်းတွေတပြုံရင်ပေးရရင်အဲ့ဒီလူပေါင်းလာလာမကောင်းတော့ဘူးအထူးသဖြင့်လူငယ်ယောက်ျားလေးတွေကအလောက်ကန်ကောင်းရဖို့သူတို့မှာရှိရမယ့်ပညာမတက်မြောက်ရင်ရာဇဝတ်မှုကျူးလွန်မှုဖျားယောက်ခံရနိုင်ပါတယ်ရာဇဝတ်မှုတွေထူပြောရင်မတည်ငြိမ်တဲ့လူပေါင်းဘက်ရောက်သွားပါလိမ့်မယ
် this is leads to destabilization of societies
ရေကြီးလို့မြေပြိုလို့ပူပြင်းလွန်းလို့စတဲ့သဘာဝဘေးအနေရီကြောင့်ကျောင်းမတက်ရရင်ဖြစ်နိုင်တဲ့သဘာဝတရားကိုသူကပြောတာပါဒီလိုသဘာဝဘေးကြောင့်ဖြစ်ဖြစ်တိုက်ခိုက်ခံရလို့ဖြစ်ဖြစ်ကျောင်းတက်ရမယ့်အရွယ်မှာကျောင်းမတက်ရရင်ကလေးတွေရဲ့ဘဝသာမကတန်းကြီးရဲ့အနာဂတ်ပါအထူးထိခိုက်နေနိုင်ရပါတယ်